အခုတခါတော့ကချင်ပြည်နယ်ထဲကအမျိုးသားလွှတ်တော်ကိုယ်စားလှယ်တူကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကပယ်ဖျက်လိုက်ကြောင်းပယ်ဖျက်လိုက်တာဟာဘာကြောင့်လဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်။ကချင်ပြည်နယ်အမျိုးသားလွှတ်တော်အမှတ်၅ကလွှတ်တော်ကိုယ်စားလှယ်ဦးစခုံတရင်ကိုရွေးကောက်ပွဲကာလအတွင်းတရားမဲ့ပြုကျင့်မှုရှိကြောင်းစစ်ဆေးတွေ့ရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်အဖြစ်ကပယ်ဖျက်လိုက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။လောလောဆယ်မှာဒုတိယမဲအများဆုံးရရှိထားသူကိုလွှတ်တော်ကိုယ်စားလှယ်အဖြစ်အစာထိုးခန့်ထားဖို့ရှိနေပြီးဦးစခုံတရင်ဘက်ကတော့အယူခံဝင်မဝင်ဆိုတာမသိရသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာကချင်ပြည်နယ်ပန်ဝါဒေသဘက်ကအမျိုးသားလွှတ်တော်အမှတ်၅မှာပါဝင်ရှင်ပြိုင်သူ6ယောက်ရှိတဲ့အနေနဲ့အဲ့ဒီဒေသကပြည်သူ့စစ်ခေါင်းဆောင်အထူးဒေသတည်ရဲ့ဥက္ကဋ္ဌဦးစခုံတည်ရင်ဟာတတိပုဂ္ဂလအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးမဲအများဆုံးနဲ့လွတ်တော်ကိုယ်စားလှယ်အဖြစ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။ရွေးကောက်ပွဲအပြီးမှာဦးစခုံတည်ရင်ကိုဒုတိယမဲအများဆုံးရရှိသူဦးရောနာနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ဝေခေါင်လုံးတို့ကရွေးကောက်ပွဲကာလမှာတရားမဲ့ပြုကျင့်မှုနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လွှာတင်သွင်းခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ဆုံးဖြတ်ချက်ချမှတ်ရမှာတော့ဦးစခုံတည်ရင်ကိုရွေးကောက်ပွဲဥပဒေပုံမှန်နဲ့ညီဆွတာကြောင့်ကိုယ်စားလှယ်အဖြစ်ကပယ်ဖျက်ကြောင်းဆုံးဖြတ်ခဲ့တယ်လို့တတိပုဂ္ဂလအဖြစ်ပါဝင်ရှင်ပြန်ခဲ့သူဦးရောနာကပြောပါတယ
်။ရွေးကောက်ပွဲကော်မရှင်ခုံရုံးကနဲ့ဆုံးဖြတ်ချက်ချလိုက်ကြတယ်။အဲ့တော့ခုံရုံးကဆုံးဖြတ်ချက်ချလိုက်တော့အဲ့ဒီဦးစခုံတည်ရင်ကရွေးကောက်ပွဲဥပဒေပုံမှန်အနေနဲ့ဟောမတမာမှုညီဆွန်းသွားလို့သူ့ကိုချုပ်လိုက်တာပေါ့။အဲဟုတ်ကဲ့သူ့ကူစားကကျွန်တော်ကျတော့အဲ့ဒီလူပြအများဆုံးရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်ပဲအဲလွတ်တော်မှာအဲဥပဒေကုံသိင်းနေရာမှာစသီတော်မှာအဲဆောင်ရွက်ရမယ်အဲလိုဖြစ်သွားပါပြီကျွန်တော်လည်းစသီတော်မှာ
ပြီးခဲ့တဲ့ရွေးကောက်ပွဲမှာဦးစခုံတင်းဟာထောက်ခံမဲ့4000ကျော်ရရှိပြီးဦးရောနာဟာထောက်ခံမဲ့2000ကျော်ရရှိခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ဦးစခုံတည်ရင်အနေနဲ့ခီးလွန်နေတာဖြစ်တာကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုယူခံတက်မယ်မတက်ဘူးဆိုတာမသိရသေးကြောင်းသူ့ရဲ့ကိုရေးအရာရှိကပြောပါတယ်။ရွေးကောက်ပွဲကာလကဦးစခုံတည်ရင်ဟာတန်ဝါဒေတာအတွင်းကိုပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှဲလို့အခြားပါတီအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေမဲဆွယ်စည်းရုံးတာခွင့်မပြုကြောင်းစာထုတ်ပြန်ခဲ့သလို NLD ပါတီကကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးရမှာလဲဟန်တာတာတွေရှိခဲ့ပါတယ်။အမှန်ကမဲဆန္ဒနယ်ကပါဝင်ရှင်ပြိုင်ခဲ့တဲ့ NLG ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးကျော်ဦးကတော့လက်ရှိအစားထိုးရွေးချယ်မဲ့တတိပုဂ္ဂလကိုယ်စားလှယ်ဦးရောနာအနေနဲ့သူ့တာဝန်တွေကိုလွတ်လွတ်လပ်လပ်ထမ်းဆောင်ဖို့အခက်အခဲရှိနိုင်ကြောင်းသုံးသပ်ပါတယ်
အဲ့ဒီတော့သူသွားလုပ်မယ်ဆိုရင်မှာပြည်သူစစ်တွေရှိနေတဲ့နေရာလေတရားဥပဒေတော့မစိုးနှံနိုင်ဘူးအထွေထွေရုံးချုပ်ရေးတော့မှအဲ့မှာနှစ်ဖက်ရှိနေတာလေဘုံတရေအဖွဲ့နဲ့ကျွန်တော်တို့ဒီအစိုးရအဖွဲ့နဲ့နော်အဲ့လိုပုံစံမျိုးရှိနေတဲ့ကာလမှာသူအလုံးလုံးဖို့ကတော်တော်ခက်ခဲမှာပါအန္တရာယ်များမှာပါလုံခြုံရေးကိုဘယ်လောက်ပေးနိုင်မလဲသူ့အတွက်လုံခြုံရေးကိုအဲ့ဒီတော့သူသွားပြီးလုတ်ကင်ဖို့အတွက်ပို့သူကရဲဝုံဝုံသွားလို့ရပါမလားအများကြီးတော့ကျွန်တော်အနေနဲ့မြင်တာကသူ့မှာအန္တရာယ်ရမ်းများတယ်
ဦးစခုံတင်းဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးပန်ဝါဒေသမှာကချင်ဒီမိုကရေစီတစ်တမ်ရော NDAK အမည်နဲ့အစိုးရနဲ့အပြစ်ခတ်ရစဲခဲ့ပါတယ်။2009ခုနှစ်မှာတော့ NDAK တပ်ဖွဲ့တွေကိုနေကြားဆောင်တပ်အဖြစ်ပြောင်းလဲဖွဲ့စည်းခဲ့ပြီး2010ရွေးကောက်ပွဲမှာဦးစခုံတင်းကအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ပါတယ်။ပြီးခဲ့တဲ့မေလအတွင်းကလည်းရှမ်းပြည်နယ်ရဲဆောင်မြို့နယ်အမှတ်1မဲဆန္ဒနယ်ကအနိုင်ရသူအဖြစ်မူလကကြေညာခံရသူပြည်ခိုင်ဖြိုးပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ကို NLG ပါတီကိုယ်စားလှယ်လောင်းကမဲမတမာမှုနဲ့တိုင်ကြားခဲ့ပြီးအထောက်အထားခိုင်နှုံတာကြောင့်ကိုယ်စားလှယ်အဖြစ်ကပယ်ဖျက်တာရှိခဲ့ပါတယ်။